View American တန်မြန်မာပိုင်းစီစဉ်နေဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်အောင်လင်းဦးပါခင်ဗျာအခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတရားရည်လိုင်းအစီအစဉ်စာတင်ဆက်ပေးမယ်စနေနေ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်မင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးခန်းမှာတော့မြန်မာနိုင်ငံမှာဒီနှစ်ထဲချိန်ပါမဲ့ရွေးကောက်ပွဲကိုစိုးရိမ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 ကရောဂါကြောင့်တွာလာလို့ရှောင်းမှုတွေကန့်သက်ထားတဲ့အတွက်နိုင်ငံရေးလို့ရှောင်းမှုတွေလည်းကြေကြေပြန့်ပြန့်မလုံနိုင်သေးပါဘူးဒါပေမဲ့လည်းရွေးကောက်ပွဲကိုတော့နိုဝင်ဘာမှာချိန်ပါမယ်ဆိုပြီးပြောထားတာရှိပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာရွေးကောက်ပွဲချိန်ပါတာလွတ်လပ်ပြီးမြင့်မြတ်တက်တာရှင်ပြိုင်ခွင့်ရနိုင်ပါမလားဆိုပြီးစိုးရိမ်နိုင်တယ်လည်းထွက်နေပါတယ်ဆိုတော့လက်ရှိရွေးကောက်ပွဲအခင်းအကျင်းပေါ်မှာတိုင်းရင်းသားနိုင်ငံရေးသမားတွေအမြင်တွေနဲ့ပတ်သက်လို့ဆွေးနွေးဖို့အတွက်ရခိုင်ဒီမိုကရေစီဖွဲ့ချုပ်အမျိုးသားလွတ်တော်ကိုယ်စားလှယ်တော်ထုမေနောက်ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ထရီတွင်မှုဦးဆိုင်လေးတို့ကိုဖိတ်ခေါ်ထားပါတယ်။ဦးဆိုင်လေးဒေါ်ထုမေမင်္ဂလာပါခင်ဗျာ
။မင်္ဂလာပါ။
မင်္ဂလာပါခင
်ဗျာ။ဟုတ်ကဲ့ဆိုတော့ကျွန်တော်အရင်ဆုံးအနေနဲ့ပေါ့လေဆွေးနွေးစီချင်တာကတော့ဒီရွေးကောက်ပွဲကျင်းပမယ်အခင်းချင်းနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်။အခုကတော့ရက်တိကျတော့မပြောသေးဘူးမယ်။နိုဝင်ဘာမှာကျင်းပမယ်ဆိုပြီးတော့ဟိုကော်မရှင်ကပြောထားတာရှိပါတယ်။မြန်မာနိုင်ငံမှာခုလက်တလောကာယောဂါပြဿနာကတခြားနိုင်ငံတွေလောက်မဆိုးသေးဘူးဆိုပေမဲ့ဟိုစိတ်ချလက်ချဖြစ်ပြီးဆိုတော့မပြောနိုင်သေးဘူးလေနောက်တစ်ခုကလည်းပဲလက်နက်ကန်ပြုတ်ကတ်တွေရှိနေတော့လွန်ညွေးပြဿနာတွေလည်းရှိနေပါတယ်ဆိုတော့ဒီလိုအခြေအနေတွေကြားထဲမှာပေါ့လေရေဘူးရသုံးတက်မယ်ဆိုရင်နိုဝင်ဘာရွေးကောက်ပွဲကကျင်းပနိုင်ဖို့အဆင်သင့်ဖြစ်တဲ့အခြေအနေမှာရှိနေသလားဒေါက်တာမေအရင်ဆုံးအချင်းရောဆွေးနွေးပြပါလားခင်ဗျ
ဒီပေါ်မှာတော့ကျမမြင်ကကြာလို့ရှင်တော့ဘယ်ရောက်လို့မဆိုအဆင်သင့်ဖြစ်ဖို့ဆိုတာကတော့မလွယ်ပါဘူးအထူးသဖြင့်နေပြီးတော့ COVID-19 ရောကျမတို့ရခိုင်ပြည်နယ်မှာဆိုလို့ရှင်လက်နက်ကန်မတိဘက်ခအခြေအနေပို့ပြီးတော့တင်းမာနေခြင်းကကျမတို့ပါတီတွေအတွက်နေပြီးတော့အဆင်သင့်ဖြစ်ဖို့ကအရန်ကိုစိုးစူးစမ်းမဲ့အခြေအနေမှာရှိပါတယ်ဆိုတော့တိုင်းရင်းသားပါတီများဟာနေပြီးတော့ကျမတို့မြေပြင်ကိုဆင်းဖို့အခုချိန်ခါမှာဆိုလို့ရှိရင်ကျမတို့ဘွေရတီရောက်နေပြီ။နောက် COVID ကြောင့်လည်းကန့်သက်ချက်တွေများစွာရှိတယ်။နောက်တစ်ချက်ကနေပြီးတော့ကျမတို့စီမားနေပြီးတော့အခုဆိုလို့ရှိရင် internet ပိတ်ထားတဲ့ data တွေမှာသွားလာလှုပ်ရှားဖို့အခက်အခဲအများကြီးကြုံရတယ်။ကျမတို့နေတိုင်းနေတိုင်းပဲရခိုင်ပြည်နယ်မှာမတူညီတဲ့စိန်ခေါ်ချက်တွေအသက်နဲ့ရင်းပြီးပြေးနေရတဲ့စစ်ဘေးဒုက္ခတွေတဲ့ COVID အရေးကိုလုံးဝမသိပဲနေပြီးတော့ဒီတိုက်ပွဲတွေအရေးမှပဲနေပြီးတော့လုံးချလိုက်နေတဲ့ကျမတို့ပြည်သူတွေကိုပါတီအရေးကိုစိတ်ဝင်စားဖို့ရွေးကောက်ပွဲကိုစိတ်ဝင်စားဖို့အင်မတန်မှစိန်ခေါ်ချက်တွေရှိပြီးတော့စိန်ခေါ်ချက်များစွာထဲကမှရွေးကောက်ပွဲကိုပြည်သူစိတ်မဝင်စားတဲ့အချက်ကစိတ်ဝင်စားမှုနည်းတဲ့အချက်ကပိုပြီးတော့ကျမတို့အတွက်ဒီစိန်ခေါ်ချက်နေပြီးတော့အပြည့်အစုံအခြေအနေမှာရှိနေပါတယ်ရှင်
။ဟုတ်ကဲ့ဆိုတော့ဆရာဦးဆိုင်လည်းအမြင်နဲ့ဆွေးနွေးစီခြင်းပါတယ်ခင်ဗျာ။အခုကာယောဂါပြဿနာလူညွေးပြဿနာတွေကြားထဲမှာပေါ့လေနိုဝင်ဘာလကျရင်ရွေးကောက်ပွဲတွေကျင်းပဖို့ဆိုတော့အဆင်သင့်အခြေအနေမှာရှိနိုင်ပါမလားဆရာမင်းဆွေးနွေးပါဦးခင်ဗျာ
အလွယ်ဆုံးပြောရရင်တော့အဆင်သင့်ဖြစ်မနေပါဘူးခင်ဗျာ
ဟုတ်ကဲ့ဆ
ရာဒီနေ့မှလောက်ကြမ်းတမ်းမှုမရှိပေမဲ့လို့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေပတိလက်နက်ကင်ပတိပခါတွေကြိုကြားကြိုကြားဖြစ်နေတာအားလုံးအသိပဲလေအဲ့တော့ဘယ်ချိန်မှာတိုက်ပွဲထဖြစ်အောင်မလဲဘယ်ဒေသတွေကိုတော့ဖြစ်ဒီကောက်ပွဲဆိုင်ရာကန့်သတ်မှုတွေလုပ်မလဲဆိုတော့ကျွန်တော်ခံမှန်းမရဘူးအဲ့တော့ခက်ခဲပြောပါဆိုလို့ရှိရင်တော့ပထမတစ်ချက်ကရွေးကောက်ပွဲကိုဘယ်နည်းလုပ်မယ်ဘယ်ပုံစံလုပ်မယ်ဘယ်ဒေတာတွေကိုချန်ဖလက်ပြီးတော့မှဘယ်ဒေတာတွေကိုဆိုတော့ရွေးကောက်ပွဲလုပ်မယ်ဆိုတာကိုကျွန်တော်အားလုံးတစ်ချိန်နဲ့တစ်ပြိုင်နဲ့သိရှိခွင့်မရတာအခက်ခဲပြဿနာတစ်ခုပါခင်ဗျာဒါပေမဲ့တစ်ဖက်မှာကျတော့လေဟိုဘယ်နေရာဘယ်ဒေတာကိုဖြင့်ချန်ထားလိုက်မယ်ဆိုတဲ့ဟို message မျိုးတည်စကားမျိုးကိုရနေပြီးတော့မှ COE လုပ်ငန်းကိုတစ်ဖက်သက်လုံးဆောင်နေနိုင်တဲ့အပိုင်းတွေလည်းရှိနေတာပေါ့နော်ကျွန်တော်တိုင်းနာပါတီတွေအဖို့ထူးခြားတဲ့အခက်အခဲတစ်ခုကတော့စောစောကဒေါ်ထုတ်မီပြောတော့သလိုပဲရခိုင်ပြည်နယ်မှာကျတော့အင်တာနက်တွေ online တွေဖြတ်တောက်ထားတယ်ပေါ့နော်ချမ်းပြည်မှာကျတော့အဲ့လိုထူးပြီးဖြတ်တောက်ထားတာမရှိဘူးဆိုပေမဲ့လို့အင်တာနက်ခက်ခဲကတော့ရှိပြရှိနေတာပါပဲ line မကောင်းတာမျိုးနောက်အခက်အခဲရှိလို့ဒီ online ကိုမသုံးနိုင်တာမျိုးอ่ะရှိတယ်အဲ့ခါကျရင်ရွေးကောက်ပွဲကိုတကယ်တမ်းလောက်ကြတော့မယ်ဆိုတဲ့ခါကျတော့ COU ကိုဘယ်ပုံစံနဲ့တွားရမှာလဲဆိုတဲ့ကန့်သတ်ချက်တွေအများကြီးပေါ်ထွက်လာပါတယ်ပေါ်ထွက်လာစရာရှိပါတယ်ဒါရီယာလက်တော်ကြုံတွေ့နေရတဲ့ခက်ခဲတွေပေါ့နော်နောက် message နဲ့ပတ်သက်ပြီးတော့မှ online အနေနဲ့ကြီးညာမလားကြီးညာတဲ့ခါကျရင်ကျွန်တော်ဘယ်လိုတွားပြီးတော့မှတော်ကွန်ပလိတ်တက်လို့ရမလို့ဘလို့ပြန်ပြင်လို့ရမှာလေဆိုတာတွေကမိကွန်းဖြစ်လာနိုင်ပါတယ်အဲ့ဒါကြောင့်မို့လို့အခက်အခဲတွေကတော့အများကြီးရှိနေတဲ့အတွက်ကြောင့်မို့လို့ အစင်တဲ့ဖြစ်တဲ့နေသားတော့မရောက်သေးဘူးလို့ပဲပြောလို့ရပါတယ်ခင်ဗျာ
။ Okay ဆိုတော့ဆရာဦးဆိုင်ရဲ့အခုဆွေးနွေးတဲ့အချက်ပေါ်မှာပဲနည်းနည်းချက်ပြီးတော့ဆွေးနွေးစီချင်တာတစ်ခုကတော့အခုတခြားနိုင်ငံရေးပါတီတွေကြားမှာလည်းစိုးရိမ်နေတယ်စိုးရိမ်မှုပေါ့နော်။ဒီကန်ယောဂါဖြစ်နေတဲ့ကာလမှာစီးရင်းလုပ်ငန်းတွေချေချေမြမြမလုပ်နိုင်တဲ့အပိုင်းတွေရောရွေးကောက်ပွဲမှာရှင်ပြိုင်မှုတွေမြတ်မြတ်ထားတာဖြစ်ပါမလားဆိုပြီးတော့စိုးရိမ်နေတယ်ကျွန်တော်ကြားနေပါတယ်။ဆိုတော့တကယ်အလုပ်ပေါ်လေမြတ်မြတ်ထားတာမဖြစ်နိုင်တဲ့အခြေအနေမျိုးတွေဘာများရှိနေလို့လဲဆရာဦးဆိုင်လဲ။
ညံ့ညံ့တက်တာဖြစ်မနေနိုင်ဘူးဆိုတာကတော့ပထမဆုံးတစ်ချက်အရင်ရွေးကောက်ပွဲတွေမှာတုန်းကကျွန်တော်တို့လူစုလူဝေးနဲ့ဟောပြောခွင့်ရတယ်အေးဆေးလှုပ်ပန်းလို့ရတယ်အဲ့ဒါဈေးအန်တန်သက်သာပါပါခင်ဗျာအခုချိန်တွေကတော့အဲ့ဒီပုံစံမျိုးလုံးလုံးမရတော့ဘူး COVID-19 ကဘယ်အချိန်မှပြီးပြီးတော့မှဘယ်အချိန်မှကျွန်တော်လော့ကဒေါင်းတွေဖြုတ်မလဲဆိုတာပြောလို့မရတဲ့အနေအထားမှာကျွန်တော် online သုံးပြီးတော့မှစီယုံရေးဆင်းသိမ့်ဆင်းရမယ်နောက်တစ်ခါဤသူတွေကို message ပေးတဲ့အခါမှာကိုယ့်ပါတီရဲ့ဝါဒပဲဖြစ်ဖြစ်ကိုယ့်ပါတီရဲ့နိုင်ငံရေးယက်တီချက်ကိုသွားပြီးတော့မှဒါစီယုံလှုပ်ဆော်ဟောပြောဖို့ဆိုတာလူအုပ်အုံနဲ့ကျင်းနဲ့ဆင်းပြီးတော့လုပ်လို့မရတော့ဘူးအဲ့ခါကျရင်တမျိုးနယ်နဲ့တမျိုးနယ်ကလည်းပုံစံမတူနိုင်တဲ့အနေအထားမှာကျွန်တော်ဇာယောဇာတန်တွေ sticker တွေ poster တွေဘဏ္ဍာရေး template တွေဒါတွေဝင်ခန့်ပြီးတော့မှလိုက်လံဖြန့်ဝေဖို့ပဲရှိတယ်နောက် online နေပြီးတော့မှဟောပြောတဲ့အခွေတွေကိုလိုက်ဖြတ်ဖို့ရှိတယ်။အဲ့ခါကျရင်မလိုလားအပ်တဲ့ပုံကျစရိတ်တွေပိုပြီးများလာနိုင်ပါတယ်ခင်ဗျာ။နောက်တစ်ချက်ကတော့ဒီ online နဲ့ပတ်သက်ပြီးတော့မှဟိုအခြေခံကြကြပြင်ဆင်ထားပြီးသားပါတီကြီးတွေကတော့အစင်သင့်ဖြစ်နေပြီမဲ့လို့နေဒေတာတွေကိုအခြေခံပြီးတော့မှစီယုံရေးဆင်းရမယ်ကျွန်တော်တို့ပါတီတွေကြတော့အဲ့ဒီဆိုတော့ပြောရဲကိစ္စတွေလုပ်ဖို့ဆိုတာငွေကြေးအဖြစ်နဲ့ပို့ပုံလာမယ်လုပ်ငန်းအဖြစ်နဲ့ပို့ပြီးတိုးချဲ့ဖို့လုပ်တဲ့အခါလုပ်ရမယ်လူရင်းအားလည်းအများကြီးလိုလာတယ်အဲ့ခါကျရင်ညှက်တတ်မှုဆိုတာဘလို့မှဖြစ်မလာနိုင်တော့ဘူးစီမံခန့်ခွဲမှုနဲ့ငွေကြေးကိုအများဆုံးသုံးနိုင်တဲ့ပါတီပြီးတော့မှ online နဲ့ပတ်သက်ပြီး IT နဲ့ပတ်သက်ပြီးတော့မှလုပ်ပိုင်ခွင့်ပုံမှန်များတဲ့ပါတီကြီးတွေကလည်းရှေ့နှာတပြားသာသွားမယ်နေထားလို့ကျွန်တော်သုံးသပ်ပါတယ်
โอเคကျေးဇူးပါဆိုတော့ဒေါက်တာမေအမြင်ရောခင်ဗျာအခုကျွန်တော်တို့ကာယောကာလမှာလူစုလူဝေးလုံးလုံးမရတဲ့အခြေအနေမျိုးမှာရွေးကောက်ပွဲရှင်ပြိုင်မှုတွေဟိုမြတ်မြတ်တတာဖြစ်ပါမလားဆိုပြီးစိုးရိမ်နေပါတယ်ဆိုတော့တကယ်ပဲစိုးရိမ်စရာအကြောင်းရင်းတွေရှိနေသလားဒေါက်တာမေအမြင်ဆွေးနွေးပါဦးခင်ဗျာ
အခုလက်ရှိအခြေအနေမှာတော့မှကျွန်တော်တို့တရားမျှတမှုလုံးဝမရှိပါဘူးရခိုင်ပြည်နယ်ပြည်နယ်တစ်ဝက်လောက်ကနေပြီးအင်တာနက်ဖြတ်တောက်ထားတဲ့အတွက်ကြောင့်မလို့ဒီကိုဗစ်ကြောင့်ဖြစ်စေနောက်တော့ကonline ကနေပြီးတော့ကျွန်တော်တို့ဒီတဲ့စကားပြေးမယ်ပြည်သူတွေကိုမဲဆွေဆေးရုံမယ်ဆိုတဲ့အခြေအနေကကျွန်တော်တို့ဒီမဲဆန်ကနေတဝက်နောက်ကနေပြီးတော့ကျွန်တော်တို့ပြည်သူတွေနဲ့ထိတွေ့လို့မရအောင်ဆိုအမှန်တကယ်ကြောက်လို့ရှိရင်ကျွန်တော်တို့ပါတီတွေနောက်ကကိုယ်စားလှယ်တွေကနေပြီးတော့ပြည်သူနဲ့ထိတွေ့မှတာနေနေပြီးတော့ဒုတူတို့သွားနိုင်မှတာနေကျွန်တော်တို့ရဲ့ကိုယ်စားလှယ်တွေကိုနေပြီးတော့ပြည်သူတွေကမြင်မှုမှသိမှကာလနာနာသိမှဒါကြောင့်မလို့ဒီလိုမျိုးအခြေအနေမှာရခိုင်ပြည်နယ်ရဲ့အခြေအနေနဲ့သုံးသပ်မယ်ဆိုလို့ရှိရင်free and fair ဖြစ်ဖို့ဆိုတော့ဘလို့မှမဖြစ်နိုင်ဘူး။ဘာပေါ်တိုင်းရင်းသားဒေသတွေမှာလည်းအရှိရနေပြီးတော့ဒီအဆန္ဒတွေကအခုဟိုအတွေ့အမှုတွေမှုအခုဆက်နေပြောသွားသလိုပဲအဲဒီပြည်မပါတီကြီးတွေနဲ့တိုင်းရင်းသားတွေနဲ့ဆောင်လို့ရှိရင်ကျွန်တော်တို့မှနေပြီးတော့ငွေချေးကလည်းအခက်အခဲများစွာရှိနေတယ်။ဒါကြောင့်မလို့ကျွန်တော်တို့စီမားကစိန်ခေါ်မှုတွေများစွာရှိတယ်။အဲလွတ်လပ်ပြီးတရားမျှတဖို့ဆိုတော့နေပြီးတော့ဟိုကျွန်တော်တို့ဘလို့မှစဉ်းစားလို့မရဘူး။အခုအခြေအနေမှာတော့မှရွေးကောက်ပွဲတော့မှမလုပ်ရသေးဘူး။ကျွန်တော်တို့
ဒီ
ပြ
ီးတော့ပြည်
နယ်မှာလွ
တ်
လပ်မှုလ
ည်း
မရှ
ိသလို
တရားမျှတမှုလ
ည်း
မရှိတဲ့အခြေ
အနေမှာ
ရှိနေ
တယ်ရှင်။ဟုတ်ကဲ့ကျေးဇူးပါ။ဆက်ဆိုတော့ဒီဆရာဦးဆန်းလေးဆွေးနွေးသွားတဲ့အထက်ရအချက်ချက်ကိုလည်းကျွန်တော်ဆက်ပြီးဆွေးနွေးစီချင်တာရှိပါတယ်။ဒါကတော့ဒီကျွန်တော်တို့ဒီလက်ရှိအာဏာရ NLD ပါတီကတင်အားလည်းကြီးရပေါ့နော်။ကြီးတော့တချို့ကိစ္စတွေမှာသူကပို့ပြီးတော့လုံနိုင်ခိုင်နေရှိတယ်ဆိုတော့အပိုင်းနဲ့ဆက်ဆက်ပါတယ်။ဒါပေမဲ့ဒီညမှာတခုရှိတာပေါ့လေလက်ရှိအာဏာရ NLD ပါတီနေနဲ့အင်အားကြီးတွေထောက်ခံမှုလည်းအကောင်တော့ဟိုနိုင်ငံရေးလှုပ်ရှားမှုတွေကလည်းဟိုသူကပို့ပြီးချေချေမြမြလုံနိုင်နေဆိုတော့ရှင်းပါတယ်ဆိုတော့ဟိုဒီလိုအင်အားလဲကြီးတယ်အာဏာလဲရထားတဲ့ပါတီတစ်ခုအနေနဲ့ဟိုနိုင်ငံရေးအရာပို့ပြီးတော့လှုပ်ရှားနိုင်နေဆိုတာမျိုးကဖြစ်ရောဖြစ်စဉ်သဘောကျတဲ့ကိစ္စမျိုးလို့မပြောနိုင်ဘူးလားဆရာဦးဆိုင်လေ
ဒါတော့နိုင်ငံရေးပေးထားချက်အရာသူ့မှာတရားမျှတတဲ့အနေအထားတစ်ခုလို့ပြောလို့ရတယ်လှုပ်ရုပ်လှုပ်စဉ်တစ်ခုဖြစ်ရောဖြစ်စဉ်တစ်ခုလို့သတ်မှတ်လို့ရပါတယ်ဒါပေမဲ့တစ်ခု online နဲ့ပတ်သက်ပြီးတော့မှအသုံးစရိတ်ကိုဘယ်လိုကန့်သတ်မလဲဘယ်လိုနေရာမျိုးကိုသုံးလို့ရှိရင်တော့online ဈေးရည်လို့တတ်မှတ်နိုင်ပြီးတော့မှဘယ်လိုကိစ္စကြတော့ online ဈေးရည်လို့မတတ်မှတ်နိုင်ရမှာလဲဆိုတဲ့ကိစ္စဒါ UEC ကနေပြီးတော့တိတိကျကျပြန်အထမ်းတက်တာဒီနေ့ထိထွက်ပေါ်မလာပါဘူး အဲ့ခါကျတော့ online ကိုစိတ်ကြိုက်သုံးနိုင်တဲ့ party နေနဲ့ကဒါတရားမျှတစွာရှင်ပြိုင်ချင်းဟုတ်ရလားဆိုတဲ့မေးခွန်းတစ်ခုထပ်ပေါ်လာအောင်ပါပါမယ်ခင်ဗျ။ဟုတ်က
ဲ့
ဒါကြောင့်မလို့ဒီ IT နည်းပညာသုံးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှရှင်းလင်းပြီးတော့မှအားလုံးလက်ခံနိုင်တဲ့ဏိသားတစ်ခုကိုဖန်တီးမပေးသေးဘူးကတော့တရားမျှတမှုရှိတဲ့ရှင်ပြိုင်မှုကိုပြောလို့မရပါဘူးခင်ဗျ။
โอเคကျေးဇူးပါဆ iamma တော်ထူမေသဘောထားလည်းသိချင်ပါတယ်ခင်ဗျာဒီတောက်ခံမှုအားကောင်းတဲ့ပါတီနဲ့အားနေပါတီကြဒီနိုင်ငံရေးလှုပ်ရှားမှုတွေကိုအားချက်ရှိနေတာမျိုးอ่ะဒါသဘောကျတဲ့ကိစ္စလို့မဆိုနိုင်ဘူးလားခင်ဗျာ
ဒီပုံမှာတော့နေပြီးတော့ကျွန်မအနေနဲ့ကတော့တဘာဝကျတဲ့ဆိုတာထက်ဘယ်လိုနေလဲဆိုလို့ရှိရင်ဒါပကတိအနေထားပေါ့နော်ဒီပကတိအနေထားဝင်ပြီးတော့ကျွန်မတို့ကဘာမှညှင်းချက်မထုတ်လို့ပဲမဲ့အဲဒီပုံမှာနေပြီးတော့ကျွန်မတို့ဟိုတုံ့တက်ရမယ့်အရာတွေရှိတယ်ဥပမာအဖြစ် COVID-19 ကာလမှာဒီပါတီတဆိုင်သူမဟုတ်နေပြီးတော့ဒီပါတီအရှောင်ကိုအသုံးပြုပြီးတော့ mask လုပ်တဲ့ကိစ္စပြည်သူတွေကိုဝေတဲ့ကိစ္စအခုတော့ဝန်စလေတွေပါအပါဝင်တခြားကိစ္စတွေအများကြီးရှိတယ်ဟိုဒါတွေကနေပြီးတော့အခြေအနေနဲ့အခြေခံပေါ်မှာဖန်တီးသွားတဲ့ပုံစံတွေဖြစ်တာနေပြီးတော့ရွေးကောက်ပွဲလေးလာတဲ့အခါမှာကြာလို့ရှိရင်တစ်ဖက်ကကြည့်လို့ရှိရင်အဲဒီအခြေအနေဒီကနေထားတည်နေပြီးတော့ဟိုကျွန်တော်တို့မဲဆွေစည်းရုံးတာလုံးလစ်ပြောင်းလို့ရတယ်ပါတီကိုပို့ပြီးတော့တည်အောင်ပြည်သူနဲ့ထိတွေ့နေအောင်လုပ်တဲ့အခြေအနေများလည်းအများကြီးကြုံရတယ်။နောက်ချက်ကနေပြီးတော့ဒီကျွန်တော်တို့ဒီနိုင်ငံကြီးကဲတွေကိုနိုင်ကိုကပြည်သူနဲ့ဆက်သွယ်ရမှာမို့လို့ကျွန်တော်တို့ဒီနိုင်ငံပိုင်းမီဒီယာတွေကိုအသုံးပြုလို့ရတာမျိုးဒါသူတို့အတွက်နေပြီးတော့ဟိုအသာချက်တွေအများကြီးရှိပါတယ်။ဒီပုံမှာနေပြီးတော့ UEC အနေနဲ့ကျွန်တော်တို့ကိုဒီအခြေအနေတရက်ကိုဖန်တီးဖို့လိုပါမယ်။
โอเคကျေးဇူးပါဆိုတော့အခုစောစောကြောင်းဆိုင်လေးကိုဒေါက်ထုမေရောထောက်ပြသွားတဲ့ဒီရွေးကောက်ပွဲကော်မရှင် UEC ရဲ့ခန့်ကဏ္ဍကိုလည်းကျွန်တော်နောက်ပိုင်းမှာဆွေးနွေးချင်ပါတယ်ဒါပေမဲ့လောလောဆယ်အခုဆွေးနွေးလက်ဆက်ကိစ္စနဲ့တစ်ဆက်တစ်ဆက်တည်းပေါ့လေကျွန်တော်ဆွေးနွေးစီချင်တာတစ်ခုကတော့ကျွန်တော်တို့ဒီမမျှတတဲ့ကိစ္စအပိုင်းနဲ့ပြောကြမယ်ဆိုဒီအင်အားကြီးတဲ့ပါတီနဲ့အင်အားငယ်တဲ့ပါတီအပိုင်းမှာတော့မငြင်းညားမှုတွေကွာချက်တွေကတော့ရှိကြလိမ့်မယ်တစ်ချိန်တည်းမှာပဲပေါ့လေဥပမာဆောင်းဆိုင်တဲ့လက်တို့ဆိုလို့ရှိရင်လေရှန်တန်ရန်သားလက်ဖြစ်တဲ့ကိုယ့်နဲ့မြင်မှာလည်းကိုစီယုံရတယ်ဆိုတော့တချို့ဒီလိုအပိုင်းတွေမှာကြတော့ကိုယ့်လူကိုစီယုံရတယ်လို့ဖြစ်တော့တန်ရန်သားပါတီအနေနဲ့ကြတော့ဒါကိုယ့်ရဲ့အားတာချက်လို့မဆုံနိုင်ဘူးလားဆောင်းဆိုင်လေ
အပေါ်ရာအဖြစ်ကြည့်ရင်တော့ကျွန်တော်ကိုယ့်ဒေတာကလူကိုပိုပြန်ပြီးစီယုံရတာဟာအတားကျက်လို့ယူဆလို့ရနိုင်ပြီမလို့အခြားတစ်ဖက်ကပြန်လှည့်ကြည့်လို့ရှိရင်ဒါအားနည်းချက်လို့လည်းပြောလို့ရနိုင်ကြမှာလေခင်ဗျ။ဥပမာရွေးကောက်ပွဲဆိုင်ရာနီးနာတွေပေါ့နော်။လုံထုံးလုံနီးတွေနောက်လိုက်နာမယ့်ကြီးကန်းနေဒီချက်လက်တွေကိုဘယ်ဘာသာစကားနဲ့ထုတ်ပြန်ထားတာလဲဒါသုံးသပ်ဖို့လိုအပ်တယ်။အကုန်လုံးကမြန်မာဘာသာစကားနဲ့ထုတ်ပြန်ထားတာဖြစ်တယ်။အဲ့ဒီပုံမှာနားလည်မှုရှိအောင်တစ်ဆင့်ပြန်ပြီးတော့မှဘာသာပြန်နေရတဲ့အလုပ်တစ်ခုကြောင်းမယ်အဲ့ဒီအလုပ်တစ်ခုကြောင့်နေပဲကျွန်တော်ကအချိန်အများကြီးကုန်ရတာရှိပါတယ်။နောက်တစ်ခါမှအဲ့ဒီဘာသာစကားအခက်ခဲကြောင့်မို့လို့လည်းပဲကျွန်တော်တို့မလိုလားအပ်တဲ့ကြီးကန်းတမင်ဖောက်ဖြစ်တာမဟုတ်ပြီမလို့ကြိုးပေါက်သွားတဲ့အနေအထားမျိုးတွေလည်းရှိနိုင်ပါတယ်။အဲ့ဒါဟာကျွန်တော်တို့အတွက်ဟိုကြာ
တပိုင်းရှုံးတာပေါ့နော်ဆရာ။ဖြစ်စီ
တဲ့အချက်လက်တစ်ခုပါခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။နောက်တစ်ပိုင်းအနေနဲ့ကတော့စောစောကဆရာဦးဆိုင်လေးကဒေါက်ထုမေကိုထောက်ပြတဲ့ဒီရွေးကောက်ပွဲကော်မရှင် UEC ရဲ့ခန့်ကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးရင်ပါတယ်ဒီရွေးကောက်ပွဲလွတ်လပ်မြတ်တက်ဖို့ဆိုတဲ့အပိုင်းမှာဒီရွေးကောက်ပွဲလုပ်ငန်းစဉ်ကိုထိန်းချုပ်ရတဲ့ကော်မရှင်ရဲ့ခန့်ကဏ္ဍအရေးကြီးပါတယ်အခုကတော့ဒီကော်မရှင်ပေါ်မှာမင်းဝထုတ်တဲ့အတန်းတွေတော်တော်ကြားရပါတယ်ဟိုအခုပဲဒီနိုင်ငံရေးပါတီကျင့်ဝတ်စည်းမျဉ်းနဲ့ပြင်ဆင်ချက်ကိုဟိုလက်မှတ်မထိုးဘဲကန့်ကွက်တဲ့ပါတီတွေကန့်ကွက်တာတွေလည်းရှိနေပါတယ်ဆိုတော့ဆရာဦးဆန်းလေးဒီကော်မရှင်ရဲ့ဆောင်ရွက်ချက်တွေမှာအဓိကအားနည်းချက်အနေနဲ့ပြောမယ်ဆိုရင်ဘာတွေများရှိနေလို့လဲဆရာ
ပထမအတစ်ချက်ပြောချင်တာတော့ငွေကြေးသုံးစွဲမှုဆိုင်ရာသတ်မှတ်ချက်ပေါ့နော်ကျွန်တော်လွှတ်တော်ကိုယ်စားလှယ်လောင်းတူအနေနဲ့သူ့ရဲ့ရွေးကောက်ပွဲစရိတ်ကိုတာမန်ဖြင့်တိန့်တရာဆိုပြီးသတ်မှတ်ထားပါတယ်ဒီစိတ်တရားတွေကြော်လွန်လို့မရဘူးပေါ့နော်ဒါပေမဲ့ဒီဥစ္စာအရင် UEC တုန်းကဆုံးဖြတ်ထားတဲ့အချက်တွေဖြစ်တယ်လက်တွေ့ဘဝမှာအဲ့ဒီတိန့်တရာဟာလုံလောက်ရဲ့လားညှက်တတ်မှုရှိရဲ့လားဆိုတော့ပြန်သုံးသပ်ဖို့လိုအပ်တယ်လို့ပြန်ပြင်ဖို့လည်းလိုအပ်ပါတယ်ဥပမာပြည်နယ်လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ကသူကညတချောင်းဝစီယုံရမယ်နေထားပြည်သူ့လွှတ်တော်ကြတော့တမျိုးလုံးကိုစီယုံရမယ်ထားပါပြည်သူ့လွှတ်တော် ਨੇ ဒီပြည်내လွှတ်တော်ကလောက်ကောင်းလောက်သွားလိမ့်မယ်ဟိုတိုင်းဒီတိုင်းလည်းထုံနီးလကောင်းပေါ့နော်ဒါပေမဲ့လို့အမျိုးသားလွှတ်တော်ဆိုတဲ့ပုံပုံတွေအတွက်ကြတော့ဒီငွေကြီးကစံတောင်းကိုစကားပြောလာပါပြီရှမ်းပြည်နယ်မှာဆိုလို့ရှိရင်ဥမာလွယ်လင်းခရိုင်ဆိုလို့ရှိရင်၅မြို့နယ်နဲ့၇မြို့နယ်ပေါ့နော်အဲ့လောက်အနေထားကိုစီယုံနိုင်မှာသူကအမျိုးသားလွှတ်တော်ကိုယ်စားလှယ်တယောက်တည်းလုံလောက်တယ်နောက်တစ်ခါတိုင်းနာရေးရဝန်ကြီးအဖြစ်ဝင်ပြိုင်မဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ပြည်내တစ်ခုလုံးကိုလွှမ်းခြုံပြီးတော့မှသ တို့ဒီမဟုတ်ဒါတိုက်တစ်ခုလုံးကိုလွှမ်းခြုံပြီးတော့မှစီးရင်ဆင်းရမှာပါအဲ့ခါမှာသူ့ရဲ့အသုံးစရိတ်ကလည်းပဲ300ပဲသတ်မှတ်ထားတယ်ဆိုပြီးအချက်ပါဘလို့မှဟိုညပြဆရာအကြောင်းမရှိဘူးလုံလောက်ဆရာအကြောင်းမရှိဘူးအဲ့ဒီအချက်ကိုလည်းပဲ UEC အနေနဲ့ပြုပြင်ဖို့အတွက်လိုအပ်နေပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဒေါက်တာမေအမည်ရောခင်ဗျာဒီရွေးကောက်ပွဲကော်မရှင်ရဲ့စော်ရဲချက်တွေကတမားတမတ်ကြရဲ့လားတခြားလိုအပ်ချက်တွေဘာတွေများရှိရလို့မြင်လဲခင်ဗျာ
အော်လိုအပ်ချက်ကတော့ကျွန်တော်2015ရွေးကောက်ပွဲပြန်ခဲ့တော့ကစစောကနေပြီးတော့ကျွန်တော်တို့ SNSD ကထရီတီမှုဆိုင်လိုက်တင်ပြသွားတယ်လို့ပဲပြည်내ကိုယ်စားလှယ်ဒီတချမ်းပဲအလုပ်လုပ်ရပါတယ်အပြည်သူတွေဒီမျိုးနေလုံးလုပ်လို့ရတယ်အမျိုးသားတွေကျွန်မဆိုလို့ရှိရင် Ramian နဲ့ AN ကိုပူးချေသွားချင်သွားရတယ်ဆိုတော့ Ramian နဲ့ AN ဆိုတာကြားထဲမှာတောက်ထူတစ်မျိုးနဲ့ဒီဘောက်ကိုကျွန်မဖြတ်ရတယ်ဆိုတော့ပုံချဆက်ရရောအချိန်ရောမမျှတော့ဘူးရှင်ဆိုရွေးကောက်ပွဲကိုနေပြီးတော့တစ်ချိန်တည်းလုပ်မယ်ဆိုတော့ကျွန်မတို့ကပုံချဆက်ရဒီ UC ဘက်ကပုံချဆက်ရပုံမှာနေပြီးတော့အမေဘူးမထုတ်လို့ပဲမယ်ဒီအမျိုးသားဖို့တော်ကိုစတဲ့ရွေးပြန်ရမယ်ဝင်ပြန်ရမယ့်အခြေအနေအခုနောက်နေပြီးတော့ကျွန်တော်တို့ဒီတိုင်းတိုင်းရေးရဝင်ကြည့်ဝင်ပြန်ရမယ့်အခြေအနေမှာဒီငွေတစ်ခုတည်းမဟုတ်ဘူးရှင်အချိန်နဲ့လုံလောက်မှုမရှိဘူးကျွန်တော်တို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်နံပါတ်7ရဲ့ခက်ခဲတဲ့နေရာတွေကိုကားမရောက်ဘူးဆိုင်ကယ်မရောက်ဘူးကျွန်တော်ဆိုလို့ရှိရင်ဟိုတနေ့တည်းမှာ3-5ရွာသွားဖို့ကိုနေပြီးတော့ဆိုင်ကယ်ပြီးလို့ရှိရင်လမ်းလျှောက်ရတဲ့ဆိုင်ကယ်မရောက်တဲ့နေရာရှိတယ်ဆက်နေစီရတယ်ဒီလိုမျိုးကျွန်တော်တို့တွေနံပါတ်7ရဲ့ခက်ခဲတဲ့နေရာတွေအမြောက်များရှိတဲ့မြို့သားဖွတ်တော်ကိုယ်စားလှယ်နေရာမှာအဲ့ဒီရွေးကောက်ပွဲအချိန်ကိုလည်းပဲအတူတူအဝေးချင်းကိုလည်းအတူတူဒါကိုပြန်ပြီးတော့ဥပဒေတွေကိုပြန်ပြီးတော့ဒီ UC ရ review လုပ်ရမှာဖြစ်ပါတယ်ဒါတွေကို2015ကနေအခု2020ထိပြင်ဆင်ခဲ့တာမတွေ့ရဘူ
းဟုတ်ကဲ့ဟိုနောက်တစ်ချက်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့ဒီရွေးကောက်ပွဲနဲ့ရွေးကောက်ပွဲလုံးကာလတွေပေါ့နော်ဒီမြန်မာနိုင်ငံမှာအမျိုးအစားပြန်လည်တင်ပြရေးနောက်ပြည်ရင်းငြိမ်းချမ်းရေးကိစ္စတွေကအရေးကြီးဖြစ်ရှင်ရမယ့်ကိစ္စဆိုတော့ကြေကြေပြင်းပြင်းလက်ခံထားကြပါတယ်ဆိုတော့အခုရွေးကောက်ပွဲမှာဟိုအပြောင်းလဲတွေဖြစ်လာခဲ့မယ်ဆိုရင်ရောဒီကိစ္စမှာတက်ရောက်မှုတွေရှိလာနိုင်သလားဆိုတော့ဟိုကျွန်တော်ဆွေးနွေးစီချင်ပါတယ်ဟိုတကယ်တော့ဒီ NLD အစိုးရလက်ထက်မှာတန်းသားတွေပါဝင်ပေါ့နော်မဟာမိတ်နိုင်ငံအင်အားစုတွေနဲ့ဆက်ဆံရေးခိုင်မာအောင်မတီးဆောက်နိုင်ဘူးဆက်ဆံရေးပြတ်သွားတာမျိုးတွေတော့ရှိတယ်ဆိုတော့အမြင်မျိုးတွေလည်းရှိပါတယ်ဆိုတော့အခုရွေးကောက်ပွဲကနေဒီလိုနိုင်ငံရေးမဟာမိတ်တွေပေါင်းစည်းနေအောင်တင့်မြတ်ရေးကိုဦးတည်နိုင်မှာမျိုးပဲဖြစ်ပေါ့ပေါ့လေလုံနိုင်မဲ့အခွင့်အလမ်းနဲ့အလားအလာတွေရောဘာများမြင်မိတယ်လဲဆရာဦးဆိုင်လေး
ဒီကဘွေအခြေခံပြီးတော့မှမျိုးသားပြန်လဲတင်းမြက်ကြီးလို့ဒီမဟုတ်တာပြည်ပငင်းချင်းကြီးပေါ့နော်အဲ့ဒါကိုတိဆောက်မယ်ဆိုတဲ့ကိစ္စကအချိန်ဆက်မိမိလှုပ်ဆောင်မယ်ဆိုလှုပ်လို့ရတဲ့အပိုင်းကြီးရှိပါတယ်ဥပမာပြီးခဲ့တဲ့2015ဒီကဘွေမှာရခိုင်ပြည်နယ်မှာဆိုလို့ရှိရင် AMP ပါတီကအပြတ်တအနိုင်ရရှိပါတယ်အဲ့တော့အပြတ်တအနိုင်ရရှိတဲ့ AMP ပါတီတွေကပုံကိုယ်တူတယောက်ကိုပြည်နယ်ဝန်ကြီးချုပ်ပေးလိုက်မယ်ဆိုလို့ရှိရင်ပေးလို့ရတဲ့အနေထားပဲအုံမ261ကာကြီးခါခွေကန်းငယ်အကုန်လုံးကြည့်လိုက်ပါတာကြီးတိအဲ့မှာအနိုင်ရတဲ့အခြားပါတီကိုဝင်းကြီးချုပ်အဖြစ်ခန့်အပ်ခွင့်မရှိဘူးဆိုတဲ့ကန့်သတ်ချက်မျိုးမရှိပါဘူးအကြည့်ဒါအနိုင်ရပါတီကနေပြီးတော့မှတပီလုံးကိုလွှမ်းခြုံပြီးအနိုင်ရတဲ့ပါတီကသဘောထားရှိစွာနဲ့အမျိုးသားညီညွတ်ရေးကိုရှေ့ရှုပြီးတော့မှ ANP ပါတီကိုဝင်းကြီးချုပ်နေရာပေးလိုက်မယ်ဆိုလို့ရှိရင်ဒါအခုရခိုင်ပြည်နယ်မှာကြုံတွေ့နေကြုံတွေ့နေရတဲ့ပြဿနာမျိုးဖြစ်ကောင်းမှဖြစ်ပါလိမ့်မယ်။အဲ့ဒါကျွန်တော်အမျိုးသားရင်းချမ်းစီရေးကိုရွေးကောက်ပွဲနဲ့ဆက်ဆက်ပြီးမှလုပ်မယ်ဆိုပြီးလုပ်လို့ရတဲ့အနေအထားပေါ့နော်။နောက်တစ်ခုအခု2020ဆိုလို့ရှိရင်ကြတော့လေအကယ်၍များပါတီကြီးတစ်ခုခုကပဲအပြတ်တတ်နိုင်သွားတာမျိုးမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်ဘယ်တိုင်းသားပါတီတွေကိုတော့ဖြင့်ဘယ်လိုအနေအထားမျိုးနဲ့အပေးယူနိုင်ငံရေးရဘာကိန်းလုပ်ဆက်မယ်ဆိုတဲ့ဥစ္စာကြိုတင်ပြီးတော့မှညှိနှိုင်းစီစဉ်ဆောင်ရွက်ဖို့လိုအပ်ပါတယ်။ကိုပါတီတစ်ခုတည်းရပဲအကုန်လုံးကိုလွှမ်းခြုံပြီးတော့မှသာဝရအမြင်အနိုင်ယူနိုင်မယ်ဆိုတဲ့စဉ်းစားချက်မျိုးဟာဒါပြည်တော်စုကိုသွားမဲ့အခင်းချင်းမှာကောင်းမွန်တဲ့ရလက်ကိုထွက်ပေါ်စေနိုင်မှာမဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာဦးဆန်းလေးဆွေးနွေးရကျေးဇူးပါ။ဆိုတော့ဒေါက်တာမေအမြင်ရောခင်ဗျာဒီအခုရွေးကောက်ပွဲရနေပေါ့လေပြန်လည်တင်းမြတ်ရေးပြည်တွင်းငြိမ်းချမ်းရေးတွေကိုရှေ့ရှုနိုင်မဲ့ဒီအခွင့်အလမ်းတွေအလားအလာတွေဘာတွေများမြင်မိတယ်လဲခင်ဗျာ
။ဒီကျွန်မအနေနဲ့တော့ဒီဖြစ်ပေါ်လာတဲ့အစိုးရရဲ့သဘောထားရှင်ဖြစ်ပေါ်လာတဲ့အစိုးရရဲ့သဘောထားဒီအနေပြီးတော့ဒီအနိုင်ရပါတီတင်းနေတွေကအနိုင်ရပြီးတော့တက်လာတဲ့ပါတီကအဒီတတိယရာပေါ့ဥပမာအဖြစ်ကျွန်တော်တို့ဆိုလို့ရှိရင်ပြီးခဲ့တဲ့2015မှာအနိုင်ရခဲ့တဲ့အဲကျွန်တော်တို့ပါတီတွေဆိုလို့ရှိရင်မြို့သားပြတ်တော်မှာဒုတိယဥက္ကဋ္ဌကိုပေးခဲ့တာမျိုးဒီတစ်ခုတည်းဟိုပဲသူတို့မြို့သားရင်ကြားစိတ်ရည်လို့မြင်နေကြတဲ့အခြေအနေကကျွန်တော်ဒီထက်တိုးပြီးတော့မြင်ဖို့လိုပါပဲဖြစ်အဲကျွန်တော်ရခိုင်ပြည်နယ်မှာဆိုလို့ရှိရင်2015ကလုံးဝအပြတ်တက်အနိုင်ရလို့ရှိရင်တကယ်လို့သာ တကယ်ရွှေကောက်ပွဲမှာဖော်ပြထားတဲ့နိုင်ငံပါတီရဲ့နေပြီးတော့ရည်မှန်းချက်အတိုင်းမျိုးသားရင်ကြားစစ်ရေးဆိုလို့ရှိရင်2015ကတည်းကအတိုင်းအတာတစ်ခုထိမျိုးသားရင်ကြားစစ်ရေးလုပ်ငန်းတွေကိုဆောင်ရွက်လို့ရဖေးရမှာဖြစ်ပါတယ်။တစ်ဖက်မှာနေပြီးတော့ဝေဖန်တဲ့ရှိတဲ့အရာကဘာလဲဆိုလို့ရှိရင်တိုင်းရင်းသားနဲ့တော့နိုင်ငံပါတီကမျိုးသားရင်ကြားစစ်ရေးမလုပ်ဘူး။ဒါပေမဲ့နေပြီးတော့ဒီတပ်မတော်နဲ့တော့လုပ်တယ်ဆိုတဲ့ဆွေးနွေးချက်တွေတချို့ထင်မြင်ချက်တွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့ဒီကောင်နဲ့ကျွန်တော်တို့ဒီတပ်မတော်နဲ့အနိုင်ရပါတီနဲ့ရောတိုက်တာတစ်ခုထိရင်ကြားစစ်ရေးရှိခဲ့တယ်ဆိုတော့ကျွန်တော်တို့မတွေ့ရဘူး။ဘယ်နေရာမှာပုံပေါ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံပေါ်ရရှိ။ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်ခတ်လဲလိုလားတယ်။ဒါလို့ရှိရင်ဒီကျွန်တော်တို့တက္ကပါတီလိုပြောလို့ရတယ်ကျန်းမာရေးပြိုးရေးပါတီကလည်းပဲ16-1ဆိုတော့ပုံမှန်ကိုဆွေးနွေးခဲ့တယ်ဒါပေမဲ့သူတို့ဘက်ကကြီးတန်တာဝန်ယူပြီးတော့ပြန်လည်ညှင်းခဲ့တယ်တကယ်တမ်းကြောက်လို့ရှိရင်လွတ်တော်ထဲမှာတင်းကြီးတညွတ်တဲ့ရွေးကောက်ပွဲမတိုင်ခင်မှာပြင်ဆင်နိုင်မဲ့ပုံမှန်ဒီအကုန်လုံးတရားရဂိုင်းလုံးနေပါပြင်ဆင်နိုင်မဲ့ပုံမှန်ဟာဒီ16-1ဖြစ်ခဲ့ပါတယ်ဒါပေမဲ့အနိုင်ရပါတီကတာဝန်ယူပြီးတော့သူတို့တင်တာမဟုတ်ဘူးတခြားလူတွေတင်တာဆိုတဲ့ပုံစံမျိုးနဲ့ပယ်ချခဲ့တဲ့ပုံမှန်နေပြီးတော့2015ကနေအခုလက်ရှိအချိန်ကနိုင်ရပါတီရဲ့မြို့သားရင်ကြားစစ်ရင်ဘူဝါရဝေတော်မှာတကယ်ဟုတ်ရဲ့လားတကယ်ရင်ကြားစစ်မှာလားဆိုတဲ့နေပြီးတော့ဟိုကျွန်တော်တို့မေးဖို့ထုတ်ရမယ်ဒီအခြေအနေကိုကျွန်တော်တို့ပြန်လည်သုံးသပ်ရပါမယ်ရှင်တစ်ဖက်မှာနေပြီးတော့ကျွန်တော်တို့လည်းငင်းချင်းအေးရပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အချိန်ချင်းအဖန်ဖန်တိုက်တွန်းခဲ့တယ်ဒီကျမတို့ဝန်ကြီးဌာနအများဆုံးကနေပြီးတော့ဒီအနိုင်ရပါတီကနေဖွဲ့စည်းထားတဲ့ဝန်ကြီးဌာနတွေဖြစ်ပါတယ်။ဝန်ကြီးဌာန၃ခုတာနေပြီးတော့ဒီတပ်မတော်ကနံပါတ်စင်ပြီးပြီးတော့မှဒါဟိုဆောင်ရွက်တဲ့ဝန်ကြီးဌာနတွေရှိပါတယ်။အဲဒါပေမဲ့တကယ်တမ်းနေပြီးတော့ငင်းချင်းရင်းကိုအစိုးရတည်ကြောင်းဝင်ပြီးတော့ကျမတို့မပြောခဲ့ဘူး။ကျမတို့ရခိုင်ပြည်နယ်မှာဒီလောက်ထိပင်းပြင်းထန်ထန်တိုက်ပွဲဖြစ်တာတော့မှပြည်သူတွေဖက်ကအရမ်းမဲ့ပြည်သူတွေတေဆုံးသွားတာတော့ခလေးတငယ်တေဆုံးသွားတာတော့အမျိုးသမီးတွေတည်ဆုံးသွားတော့ဒါဟိုထွက်တော်မှာအစိုးတင်တာတော့မှပယ်ချခဲ့တဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒီကျွန်တော်တို့နေကြရင်းနဲ့ပတ်သက်လို့ရှိရင်လည်းလက်ရှိအနိုင်ရပါတီရဲ့ပြောဆိုမှုဂျောင်းဝင်ဖြစ်ပြီးမှအင်မတန်အားနဲ့တူကျွန်တော်တို့သုံးသပ်နိုင်နေရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ညီကုန်းရောက်နေတဲ့ဆွေးနွေးစီရင်တာကတော့ဒီလွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်ဖို့အခုလိုအားနည်းချက်တွေရှိနေတယ်ဆိုတဲ့အချိန်မျိုးမှာရွေးကောက်ပွဲအစီအစဉ်ကိုဒီအခုလက်ရှိစီစဉ်ထားတဲ့အချိန်နိုဝင်ဘာမှာကျင်းပတင်တယ်လားဘလို့ချင်းမျိုးမှာမှကျင်းပတင်တယ်လို့ယူဆလဲဆရာဦးစိန်လဲ
ရေကောက်ပွဲကိုဒုံကွန်ဘာနာထဲမှာကျင်းပမယ်ဆိုလို့ရှိရင်တော့လေကျင်းပတင်ပါတယ်ဘာဖြစ်လို့ဆိုရှေ့ကျွန်တော်ဆက်ပြီးတော့မှသွားပြီးတော့ရွှေ့လိုက်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံရေးရဲ့အခင်းချင်းကြောင့်ပေါ့နော်ဒီမိုကရေစီရတက်တန်းနှုတ်နယ်လေးတဲ့အချိန်မှာမလိုလားအပ်တဲ့တခြားပြဿနာကြီးကြုံတွေ့လာရနိုင်တာပေါ့နော်အဲ့ဆို2020နောက်ပိုင်းအကယ်၍ရွေးကောက်ပွဲမဖြစ်ခဲ့လို့ရှိရင်ဘာလို့မလဲဘာတွေလုပ်ထားသလဲဆိုတဲ့အချက်ကကျွန်တော်စီမှာတိကျခိုင်မာစွာပြဋ္ဌာန်းထားခြင်းရေးဆွဲထားခြင်းပြင်ဆင်ထားခြင်းမရှိပါဘူး။အဲကြောင့်မလို့ရွေးကောက်ပွဲကို UCR ခံဖန်းထားတဲ့နိုဝင်ဘာလအတွင်းကျင်းပမယ်ဆိုတာတော့ကျင်းပမယ်ဆိုလို့ရှိရင်ဖြစ်တတ်ပါလေလုပ်တတ်ပါလေ။ဒါပေမဲ့တစ်ခုရှိပါလေရွေးကောက်ပွဲလုပ်တဲ့အချိန်မှာတရက်ဖက်အဖွဲ့အစည်းတွေဂျာနေစောင့်ကြည့်ရေးအဖွဲ့အစည်းတွေကိုလွတ်လွတ်လပ်လပ်ကြဲကြဲပြန့်ပြန့်နဲ့သူတို့ကိုရန်ပုံငွေရပောက်ရလိုင်းကအစအားလုံးကိုတပြေးညီဖွင့်ထားပေးဖို့လိုအပ်ပါတယ်။အဲလိုမျိုးစောင့်ကြည့်တဲ့ဖွဲ့တွေလွတ်လွတ်လပ်လပ်မလှုပ်ရှားနိုင်ဘူးဆိုလို့ရှိရင်ကျွန်တော်အားလုံးမျှော်မှန်းတဲ့ဒါရွေးကောက်ပွဲမကျင်းပခင်လွတ်လပ်ပွင့်လင်းမှုရွေးကောက်ပွဲကျင်းပနေစေလွတ်လပ်ပွင့်လင်းမှုနဲ့ရွေးကောက်ပွဲပြီးနောက်လွတ်လပ်ပွင့်လင်းမှုဆိုတဲ့အချက်လက်အဲ့ဒီပေးတာနေနဲ့ကိုက်ညီနိုင်ကြအကြောင်းမရှိဘူး။အဲဒါကြောင့်မို့လို့ဒီကျားနေစောင့်ကြည့်ရေးအရက်ဖက်ဖွဲ့စည်းများကိုကြဲကြဲပြန့်ပြန့်လွတ်လပ်ခွင့်ပေးဖို့နောက်ဆုံးအနေနဲ့တိုက်တွန်းလိုပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာဦးဆိုင်လိုက်ဆွေးနွေးတာကျေးဇူးပါ။ဆိုတော့ဒေါက်တာမေအမြင်လဲဆွေးနွေးပါခင်ဗျ။နိုဝင်ဘာမှာရွေးကောက်ပွဲတွေကျင်းပတင်မတင်ကျင်းပမယ်ဆိုရင်လည်းဘလို့အခြေအနေမျိုးတွေဖန်တီးထားဖို့လိုမလဲ။ဒေါက်တာမေအမြင်သိချင်ပါတယ်ခင်ဗျ။
ကျွန်တော်တို့နိုင်ငံမှာတော့ဒီရွေးကောက်ပွဲကအကျင့်ကိုကျင်းပရမှာဖြစ်ပါတယ်။အဲဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံမှာနေပြီးတော့ရွေးကောက်ပွဲဟာလိုအပ်တယ်ဒီမိုကရေစီသွားမယ်ဆိုလို့ရှိရင်ပြည်သူများရဲ့ကိုယ်စားပြုမှုကမဖြစ်မနေလိုအပ်တယ်အခုကျွန်တော်တို့တော့ခံပြင်းတယ်ဘလောက်ထိအခြေအနေခက်ခဲနေပါစေကျွန်တော်တို့ရွေးကောက်ပွဲကိုကျင်းပတင်တယ်လို့ယူဆတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြည့်ဆွေးနွေးကြတဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်အမြင့်သားလွတ်တော်ကိုယ်စားဒေါက်တာမေရှန်တန်ရသမျှဒီမိုကရေစီဖွဲ့ချုပ်တွင်းမှုဦးဆိုင်လေးတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်စင်နေစနေကစီစဉ်လဲဒီမှာပဲဆုံးသက်ပြစေဒီစီစဉ်ကိုတော့ VU မြန်မာပိုင်းရဲ့စင်နေည9နာရီကနေ10နာရီထိနဲ့တနေ့ဝင်နေမနေ့6နာရီကနေ9နာရီ VU စီစဉ်တွေမှာနားဆင်နိုင်တယ်လို့ VU မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.vunews.com နဲ့ Facebook ဆာမျက်နှာတွေမှာလည်းပြန်လည်နားဆင်နိုင်ကြပါတယ်ကျွန်တော်အောင်လွင်ပါခင်ဗျာ